ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပထမဆုံးပါတီညီလာခံကိုဒီကနေ့စတင်နေပါပြီ။ဒီညီလာခံကနေအသင်းဖွဲ့ကိုအခြေခံဖွဲ့စည်းထားတဲ့အမေရိကန်ပါတီအဖြစ်ကနေပြည်သူပါတီအဖြစ်အသွင်ပြောင်းဖွဲ့စည်းသွားမှာဖြစ်ပြီးတော့ပါတီခေါင်းဆောင်ပိုင်းရောဗဟုအလုပ်မှုဆောင်အဖွဲ့ဝင်တွေကိုပါပါတီဝင်တွေရဲ့သဘောထားနဲ့ပြန်လည်ရွေးချယ်သွားမှာဖြစ်တယ်လို့ဆိုပါတယ်။လွှတ်တော်တွင်မှာအမှတ်နေရာအများစုအနိုင်ရထားတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့လာမယ့်2015ခုအထွေထွေရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်မှုလည်းဖြစ်တယ်လို့ဆိုပါတယ်။ဒီအကြောင်းကိုတော့မတ်တင်ကီထိုက်ကဆက်သွယ်ဆောင်စံတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။လာမယ့်2015ခုနှစ်ထွေထွေရွေးကောက်ပွဲအတွက်ပြင်ဆင်မှုတစ်ရက်ဖြစ်နေစစ်အစိုးရဟောင်းကဖွဲ့စည်းခဲ့တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအရင်အမေရိကန်ပါတီအဖြစ်ကနေပြည်သူပါတီအဖြစ်အသွင်ပြောင်းဖွဲ့စည်းဖို့ပြင်ဆင်နေကြတာပါ။ဒီအတွက်လည်းခုပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကညီလာခံတစ်ယောက်ကိုကျင်းပနေပါတယ်။ညီလာခံတစ်ယောက်ထားတဲ့ကိုယ်စားလှယ်တွေရဲ့မဲပေးရွေးချယ်မှုနောက်ပါတီခေါင်းဆောင်ပိုင်းကရွေးချယ်မှုတွေကိုညှိပြီးပါတီရဲ့ဥက္ကဋ္ဌဒုဥက္ကဋ္ဌနဲ့အထွေထွေအတွေ့မှုအပါအဝင်ပါတီရဲ့ဗဟုအလုပ်မှုဆောင်အဖွဲ့ကိုပါပြန်ပြီးရွေးချယ်ချဖို့ရှိပါတယ်။ရန်ကုန်တိုင်းပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့တွဲဖက်အတွေ့မှုဦးတာဝန်ကအခုလိုပြောပြပါတယ်
။အဲ့တော့ကျွန်တော်တို့ပြီးခဲ့တဲ့အစဉ်တုန်းကပါတီတွေကအမေရိကန်ပါတီဖြစ်နေတဲ့ကြောင့်မလို့ကျွန်တော်တို့အပိုင်းတယ်ပေါ့နော်။ပါတီရှင်းရှင်းတောင်းပေးကြရတာဟိုတော့အတင်းကိုအခြေခံပြီးတော့မှဖွဲ့စည်းထားတာဖြစ်နေကြအပိုင်းတွေနဲ့တွားနေတာပေါ့နော်အခုဒီမှာလည်းအခုဒီညာကမှာတော့ကျွန်တော်တို့ဒီပါတီတက်ရောက်လာကြတဲ့ပါတီညာကကွန်ရက်ရီနဲ့သဘောထားနဲ့အပေါ်ကနေပြီးတော့မှသဘောထားပေါ်ပြီးပြီးတော့မှပေါက်ဆက်ပြီးတော့မှဒါဒီဖွဲ့စည်းမှုကိုပြန်လုပ်ပါပေါ့နော်ရှင်ရင်းကလည်းပြောင်းမှဖြစ်တဲ့အကြောင်းမျိုးပဲကျွန်တော်တို့အချိန်ကရှင်ရင်းမှာအခုဆိုလို့ရှိရင် CC ကောမဒီနဲ့ရာနဲ့ရာအရင်50ပေါ့နော်ရာ50အဲ့ဒီအနေနဲ့ဦးတရားကလည်းပါတီကိုယ်စားလှယ်တွေရလေပြီးတော့မှကျွန်တော်တို့ CCD ကြီးဈေးမှာပေါ့၁၆ရက်နေမှာလေ။ကြာကြာသတ်မှတ်ပြီးတော့မှအတူပြည့်ရလုံးမှာပေါ့ပြည့်ရကကြာလို့ဆိုရင် CCD ပြန်ပြီးတော့မှအဲ့ဒါလေးသိချင်တာပေါ့။ပြီးတော့ရှင်ဩက္ခတဒုက္ခအပြင်းမျိုးခွက်နဲ့ CCD ပေါ့နော်။အဲ့ကြာလေးတွေလုံးမှာရှိပါတယ်။
ပါတီညီလာခံကိုပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌသမရဦးသိန်းစိန်တယောက်တို့ဒုတိယသမရဒေါက်တာဆိုင်းမောက်ခံလည်းတယောက်ပါတယ်။ညီလာခံဖွင့်မိန်ကုန်းကိုတော့ပါတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်ပြည်သူ့လွတ်တော်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့သူရဦးရှိမန်းကပြောပါတယ်။၃ရက်ကြာကျင်းပမယ့်ညီလာခံပထမနေ့ကိုတနင်္ဂနွေနေ့မှာစတင်ပြီးဗဟုအလုံးမှုဆောင်အဖွဲ့အစည်းအခမ်းအစာကိုဖတ်ကြားတာဖြစ်ပြီးနောက်နေ့တွေမှာဆက်ပြီးလှုပ်ဆောင်သွားမယ်လို့လည်းဦးတာဝင်းကပြောပါတယ
်။ပထမအကျင့်ပါတီညီလာခံအထမန်းလေးစားပါတယ်။စားတော့ဒီနေ့ကတော့အစီအစဉ်ကတော့အတင်းနာမှာတော့ဘိုးလုံးမှုဆောင်ဖွဲ့ရဲ့အစီအစဉ်ခံစာတင်ပြပါလေ။ပြီးတော့ကျွန်တော်တို့ပြည်နယ်နဲ့တိုင်းရင်းလိုက်ကျွန်တော်တို့အစီအစဉ်ခံစာတင်ပြတာပေါ့လေ။အဲအဲ့ဒါလေးလုပ်ပါလေဒီနေ့ကတော့လေ။မနေ့ကတော့ကောင်းစဉ်5ခုနဲ့စားတန်းကျွန်တော်5ခုပေါ့လေ။ကျွန်တော်တို့မနေ့ကကြာလို့ရှိရင်တော့ပြည်နယ်နဲ့တိုင်းရင်းရံတွေချုပ်ဖွဲ့ပြီးတော့မှရှင်ပြည်ခဲ့ကြီးခွဲထားတဲ့ကောင်းစဉ်အစုဖွဲ့တွေရနေပြီးတော့မှစာတန်း၅ခုဖတ်ချမ်းမှာဖြစ်ပါတယ်ဖတ်တာအဓိကကြီးရဲ့တက်ကတော့ကျွန်တော် declaration ပေါ့နော်ကျွန်တော်ပါတီရဲ့နောက်ဆက်သွားမဲ့လုပ်ငန်းစဉ်တွေသဘောထားတွေပေါ့လေအဲ့ဒါလေးကိုကျွန်တော်တို့ဒီပြည်နယ်တိုင်းစုဖွဲ့မှုတွေရနေပြီးတော့မှဆွေးနွေးကြမှာဖြစ်ပါတယ်ဇက်ကတော့ပါတီညီလာခံမှာကျွန်တော်တို့ဖွဲ့စည်းပုံအခြေခံကျွန်တော်ပါတီရဲ့ညီလာခံအခြေခံရှင်းလင်းလို့ဒါဒီနေ့ကမှဖွဲ့စည်းမှုတွေပြန်လည်ပြီးတော့လုပ်မှာဖြစ်ပါတယ
်။စစ်ဆွေးဟောင်းကဖွဲ့စည်းခဲ့တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဟာ2010ရွေးကောက်ပွဲမှာအများစုအနိုင်ရထားတာဖြစ်ပါတယ်။ဒါပေမဲ့လာမယ့်2015ခုနှစ်ရွေးကောက်ပွဲမှာတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ရှင်ပြန်ရမှာဖြစ်လို့2010ရွေးကောက်ပွဲတုန်းကလိုလွယ်လွယ်ကူကူအောင်ပွဲတွေရဖို့ဆိုတာတော့ပြင်းစင်မှုတွေအများကြီးလှုပ်ဆောင်ဖို့လိုတယ်လို့ရခိုင်တိုင်းသားများတိုးတက်ရေးပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကဆိုပါတယ်။လောလောဆယ်တော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့လွှတ်တော်ရင်းမှာအမတ်နေရာအများစုရထားပြီးမယ်ပြည်သူအချို့ကိုထိတိယောက်ယောက်ဖော်ဆောင်ပေးနိုင်တာမျိုးလူတို့ရဲ့အတိအမှတ်ပြုမှုရတာမတွေ့ရသေးဘူးလို့လဲဒေါက်တာအေးမောင်ကဆိုပါတယ
်။ရေဘူးရခြုံပြောရရင်တော့တိတ်မလေးဘူး ဒါပေမဲ့လို့ဒီလာမဲ့၃နှစ်ခွေလောက်မှာလေဂျီတူနဲ့ထိတွေ့ဒီကမှခုနလိုဂျီတူလိုအပ်ချက်ကိုဘယ်လောက်ပို့ဆောင်ပေးမလဲ2008ဒီပုံကိုပြုပြင်လို့စိတ်ဘယ်လောက်ရှိတယ်လဲဆိုတာတော့ဒီဂျီတောင်စုချက်ခံရတဲ့ဖွံ့ဖြိုးရေးပါတီရဲ့အဓိကပုဂ္ဂိုလ်တွေကိုနဲ့ကိုကဒီခွေစည်းပုံချက်ခံဥပဒေရဲ့ပုံမှန်တစ်ခုချင်းပုံမှာသူတို့ဂျိုလာချက်နဲ့အညီကြောင်းလေးပေးနိုင်လို့ဆိုတော့ပြင်2015ရွေးကောက်ပွဲမှာသူအဓိကရင်ဆိုင်ရမယ့်အမျိုးသားဒီမိုကရေစီဖွံ့ဖြိုးပုံမှာတော့ဒီကျွန်တော်ထင်ပါတယ်အချိန်လေးတစ်ခုခုတော့အတိုင်းသာဖြစ်လို့လေသူရနိုင်ချေရှိပါတယ်ကြီးကြီးမားမားပြည်သူလိုအပ်ချက်ကိုနော်ဒီဆောင်ရွက်ပေးတယ်ဆိုရဲနော်လူလူယုံကြည်သို့မဟုတ်လူလူရဲ့ဖတ်ချက်ကိုနော်ကျွန်တော်တို့မတွေ့ရသေးဘူးကြာဒါပေမဲ့သူတို့စူးစမ်းနေပါတယ်ဘာလို့ဆိုရင်နှစ်ပေါင်း20ရဲ့ခုနလိုလေတာဝန်အကုန်လုံးဟာလက်ရှိပြည်ထောင်စုပါတီကိုတော့ငါချက်ခံရတဲ့ဖွံ့ဖြိုးရေးအသင်းပေါ်မှာအဓိကလူလူကအာရုံစူးစစ်ခဲ့တာရှိတာကို Now တစ်ခါကပြန်ကြည့်မြန်လေနှစ်ပေါင်း20လောက်နောက်ကနာ68နောက်ပိုင်းကတက်လာတဲ့အနာရှိတဲ့ပုံကိုယ်တွေနဲ့နှိမ့်ရွေခဲ့တဲ့ခုနလိုအဲဟိုကခုတ်နော် chronic coma ပေါ့နော်သူတို့ရဲ့လုပ်ငန်းတို့လိုမများဟာလေပဲလက်ရှိကျွန်တော်တို့ရဲ့ဒီချက်ခံရေးပါတီရဲ့နော်ဒီပြည်သူ့ကိုယ်စားလှယ်ဆိုတဲ့ပုံကိုယ်တွေထင်ပါလေပါနေတာရှိတယ်အဲတော့ဘယ်လောက်ထိနော်ဒီပြီးခဲ့တဲ့အနာရှိစဉ်တုန်းကစီးပွားရေးပူပေါင်းဆောင်ရွက်ခဲ့တဲ့ပုံကိုယ်တွေဟာလက်ရှိသူတို့ရဲ့လိုအပ်ချက်လိုလားချက်ကိုဘယ်လောက်ထိနော်ဖြည့်ရှို့ပေးတယ်လဲဆိုတာလေပဲတပိုင်းတကန်တာကပါဝင်ပါလိမ့်
ပြည်ထောင်စုချမ်းခံရင်တဲ့ဖွံ့ဖြိုးရေးပါတီအနေနဲ့လာမယ့်2015ခုနှစ်မှာကျင့်ပမယ့်အထွေထွေရွေးကောက်ပွဲမှာအနိုင်ရဖို့ဆိုရင်တော့ပြည်သူလူထုရဲ့စစ်မှန်တဲ့ထောက်ခံမှုကိုရရှိဖို့အလုံးနဲ့တက်တည်ကြဖို့လိုတယ်လို့လည်းဝေဖန်မှုတွေရှိနေပါတယ်ရှင်။